ဂျာမနီနိုင်ငံအခြေစိုက်စားတောက်ကုန်လက်ကားဖြန့်ချီရောင်းချရေးကုမ္ပဏီကြီးMetro Wholesale ဟာအောက်တိုဘာလမှာမြန်မာနိုင်ငံကနေလုပ်ငန်းတွေရပ်ဆိုင်တော့မယ်လို့ပြောကြားလိုက်ပါတယ်။2019ခုနှစ်ကစပြီးရန်ကုန်မြို့မှာရုံးချုပ်ဖွင့်လုပ်ငန်းတွေစတင်လက်ပတ်ခဲ့တဲ့ Metro Company အနေနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးခဲ့တဲ့နောက်ပိုင်းလုပ်ငန်းလုပ်ကင်ဖို့အခက်အခဲတွေရှိလာတဲ့အတွက်မြန်မာနိုင်ငံကနေထွက်ခွာဖို့ဆုံးဖြတ်လိုက်ခြင်းဖြစ်ကြောင်းဒီကနေ့စက်တင်ဘာလ2ရက်နေ့မှာကြေညာပါတယ်။ဖြစ်ပေါ်ပြောင်းလဲနေတဲ့အခြေအနေတွေအောက်မှာလုပ်ငန်းတွေဘယ်လိုဆက်လက်လည်ပတ်နိုင်မလဲဆိုတာသူတို့အနေနဲ့နီလာမျိုးစုံကစဉ်းစားခဲ့ပေမဲ့လက်ရှိအနေအထားအရ Metro ရဲ့စံချိန်စံညွှန်းတွေပြည့်မီအောင်လဲပတ်နိုင်လို့မရနိုင်တဲ့အခြေအနေဖြစ်နေတယ်လို့ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တတလုံးမြန်မာနိုင်ငံအပါအဝင်နိုင်ငံတကာမှာဖြစ်ပေါ်နေတဲ့ COVID-19 ကာယရောဂါကူးစက်ပြန့်ပွားမှုတွေကြောင့် Metro ကကုန်ပစ္စည်းတွေဝယ်ယူစားသုံးမှုအားကျသွားတာဒီဒါကြောင့်သူတို့ရဲ့လုပ်ငန်းတွေကိုထိခိုက်စေခဲ့ပါတယ်။ Metro ကုမ္ပဏီဟာ2018ခုနှစ်ကစပြီးမြန်မာနိုင်ငံမှာဒေါ်လာတန်20ယင်းနည်းမြုံနှံပြီးတိလဝါစိတ်ကမ်းမှာ5000တိဆောက်လုပ်ငန်းတွေကိုစတင်ခဲ့တာပါ။တိလဝါစိတ်ကမ်းကနေမှတစ်ဆင့်ခီးတွားလုပ်ငန်းဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေအပါအဝင်အနောက်နိုင်ငံထုတ်ကုန်ပစ္စည်းတွေကိုတနင်္ဂနွေလုံးကိုဖြန့်ချိပေးခဲ့တာပါ။ Metro ကုမ္ပဏီနဲ့ဆက်စပ်လုပ်ကိုင်နေကြတဲ့နိုင်ငံခြားကုမ္ပဏီတွေဖြစ်တဲ့ Antian Leadership, Taiwan Chinese Bubble Tea Company, Kuwaiti နဲ့စားတဲ့နိုင်ငံတကာကကုမ္ပဏီတွေဟာမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့အာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းလုပ်ငန်းတွေရပ်ဆိုင်တာဒါမှမဟုတ်မြန်မာနိုင်ငံကနေပြန်လည်ထွက်ခွာတာတွေလှုပ်ဆောင်ခဲ့ကြပြီးဖြစ်ပါတယ်ခင်ဗျ။